ရောက်ဒီမောင်သားကိုဦးရထွန်းကနှစ်ယောက်လုံးမင်္ဂလာနှစ်သက်ပါခင်ဗျာကျွန်တော်ဒီလိုနှစ်သက်မင်္ဂလာရှိတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းမင်္ဂလာသတင်းတွေကြားပါရယ်အထူးသဖြင့်အကျဉ်းသားတွေကိုလူညင်းချက်နောက်ခင်းပြေးတာရယ်နောက်တစ်ခါနိုင်ငံတော်သမ္မတရဲ့မင်္ဂလာအတက်ဆရာကောင်းတဲ့မိန်ကွန်းဖြစ်ပါရယ်ဒါပေမဲ့မြန်မာပြည်မှာဖြစ်နေရတဲ့အတိုင်းအတက်ဆရာကောင်းတဲ့နောက်ွယ်မှာတကယ်လက်တွေ့ဖြစ်နိုင်မလားဆိုရယ်တန်တရားတွေကအများအားဝင်လာနေပါရယ်အဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်မေးချင်တာဖြစ်ပါရယ်ဆရာတို့နှစ်ကိုပေါ့ဆုံးတစ်ချက်ကဝန်ထမ်းတွေကိုလာစာတူပြီးမယ်ဆိုတော့ကိစ္စလာစာတူရဲဆိုတာအကုန်လုံးအတွက်ကျူးစူးစရာဝန်သားစရာကောင်းတဲ့သတင်းပါဒါပေမဲ့လာစာတူလိုက်တာနဲ့10ထဲမှာပဲကုံစင်းနှုံမြင်မမှုကလည်းတက်လာတက်ပါတယ်အဲ့တော့သူဟာနိုင်သူဘဲစားဘဲချီဖြစ်သွားတဲ့သဘောတွေအများကြီးတွေးခဲ့ရပါတယ်အခုတခါမှာတော့ဒီလိုလာစာတူရနဲ့အညီလိုက်ပါမြန်မာလာမဲ့ကုံစင်းနှုံကိစ္စကိုထိန်းချုပ်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာရဲထုံးအမြင်ကိုရင်ပြောပါခင်ဗျာ
ခုဒီတခါလာစာတိုးလိုက်တဲ့အခါမှာတော့အရင်တုန်းကအခြေအနေတွေနဲ့ဟိုမတူတဲ့အခြေအနေလေးတွေတော့ဒိဋ္ဌာမိတာပေါ့လေဘယ်လိုလဲဆိုတော့ NLD အစိုးရကလွန်ခဲ့တဲ့နှစ်နှစ်ကာလကတည်းကဘတ်ဂျက်လုံငွေတွေကိုဒီငွေဆက်ကူရိုက်ထုတ်တာမျိုးတွေပြည်သူလူထုရှိရအခွင့်အရေးတိုးကောက်ပြီးတော့ဖြည့်ဆည်းဖို့ကိုသူကထောင်ရွက်ထားတာပေါ့အဲ့လိုထောင်ရွက်ထားတဲ့အတွက်ကြောင့်မလို့ဟိုလာစာတွေတိုးပစ်လိုက်တဲ့အခါမှာဝေဖောင်းပွားမှုဖြစ်လာနိုင်မလားဆိုတာကတော့ဟိုစောင့်တော့ကြည့်ရမှာပေါ့ဒါပေမဲ့ဟိုအရင်တုန်းကလို့နားစာတိုးလိုက်တာနဲ့ချက်ချင်းဒီဟိုဖြစ်လာမဲ့အနေထားမျိုးတော့မရှိဘူးလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်စီဝိုင်းစစ်တမ်းတစ်ခုကကြာဆိုထားတာကလည်းဝေကြေးဖောင်းပွားမှုနှုန်းကဒီ NLD အစိုးရဖွဲ့ပြီးတဲ့နှစ်အတွင်းမှာကျချင်းလာတယ်လို့အဲ့လိုစီရင်ခံစားတခုကိုဖတ်လိုက်ရတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီလက်စာတွေတိုးပစ်လိုက်ပြီးတဲ့နောက်ပိုင်းမှာကုန်စည်နှုန်းတွေတက်လာတဲ့ကိစ္စကထိနိုင်နိုင်မယ်လို့တော့ညွှန်လင်းရပါတယ
်ဟုတ်ကဲ့ဆရာဦးတိမောင်တန်းရဲ့အမြင်လဲသိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီ
းကုန်စည်နှုန်းကအကြောင်းတစ်ချက်ပေါ်မှာမူတည်ရလေဆရာအခုကငွေဖောင်းပွားမှုကြောင့်နောက်တစ်ခုကတော့ transaction cost ကိုခေါ်တဲ့လုပ်ငန်းတွေလုပ်တဲ့နေရာမှာအကုန်ကျတွေများလာတဲ့အတွက်ကြောင့်ပေါ့နော်ဆိုတော့ငွေဖောင်းပွားမှုကြောင့်တော့စောစောကိုရဲထွန်းပြောတဲ့အတိုင်းပဲအမှန်တန် use site ဒီလုပ်နေတဲ့အတွက်ကြောင့်မလို့ဒီဘက်ကတော့ပြန်လဲထိန်းဤလိမ့်မယ်လို့ဖြစ်နေ။ဒါပေမဲ့အထက်မှာအားကြီးရစရာမကောင်းသေးတာကဒီလုပ်ငန်းကုန်ကျစရိတ်တွေနဲ့ပတ်သက်ပြီးတော့အစိုးရလူဝါဒနဲ့ပတ်သက်တဲ့ကိစ္စတွေမှာမလျှော့ချနိုင်သေးတာပေါ့။အဲ့ဒီအတွက်ကြီးပြီးစီစီလေးလှုပ်လိုက်လို့ရှိရင်ပုံစံမျိုးကိုထိန်းနိုင်နေတယ်လို့ဖြစ်နေ။အကြီးကစားကုန်တွေရဲ့သမုတ်ကွင်းဆက်တစ်ချက်ကိုလေ့လာပြီးတော့ဒီနေရာမှာမူဝါဒချမယ်ဆိုတော့စနစ်ကျလုပ်မယ်ဆိုရင်ဖြစ်နိုင်မယ်လို့ကျွန်တော်ထင်တယ်။မဟုတ်လို့ရှိရင်တော့ပြည်စဲချုပ်ထားတဲ့လုံထုံလုံကြီးတွေကြောင့်ပြီးရင်ကြီးမားနေတဲ့ပေဘုတ်ဆောင်ကြီးလိုစီစေးလိုရက်စစ်နီးနေရတာလိုအဆရှိတဲ့ဈေးစကားအကုန်ကျများတာဒီကြောင့်ဝန်ကြီးနှုန်းကဆက်ပြီးတော့အဲ့ဒီနဲ့တက်သွားနိုင်တယ်ပေါ့နော်အဲ့ဒီဘက်မှာတော့အစိုးရဘက်ကအားနည်းနေတယ်အဲ့ဒါနဲ့ပတ်သက်တဲ့ပြည်ရင်ကြောင်းလေးဘာတွေလုပ်မလဲဆိုတော့ဒီဇိုင်းပေါ်မှာအများကြီးမူတည်နေတယ်ဖြစ်နေအဲ့ဒါတော့ကျွန်တော်တို့လက်ရှိမိန့်ခွန်းမှာကျွန်တော်တို့သိနေတွေ့ရတယ်ဒီတပိနဲ့ရက်စစ်နဲ့ပတ်သက်တဲ့ကိစ္စမှာတော့ကျွန်တော်တို့တွေ့ရတယ်အဲ့တော့အခြေခံကုပ္ပစီတွေနဲ့ဆက်နွယ်တဲ့အမုတ်ကွင်းဆက်တလျှောက်လေးလာပြီးတော့ဘာလုပ်မလဲဆိုတော့မူဝါဒကတော်တော်ရေးကြည့်နေလို့ထင်တယ
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဒီနေရာမှာမေးချင်တာကဥယျာထုံးဝဲစာပြီးမေးပြစီဥယျာထုံးကြားပါရနော
်ဟုတ်ကဲ့
အခုသမ္မတကြီးပြောသွားတဲ့ပြုပြင်ပြောင်းလဲမှုတွေအထူးသဖြင့်ပြည်နယ်တိုင်းတိုင်းတွေကိုအခွင့်အာဏာပို့ပြီးတော့ပြီးမယ်ဆိုတဲ့ကိစ္စအပါအဝင်တခြားကိစ္စတွေလည်းပါတယ်ပေါ့လေဒီကိစ္စတွေဟာ2008ဖွဲ့စည်းပုံအရတာမီချက်နဲ့အဝင်ပါရလားအဲ့ဒီတာမီချက်ကိုကျော်လွှားပြီးလုပ်ရမယ့်ကိစ္စတွေများရှိမနေဘူးလားခင်ဗျာဒီလိုသူပြသူပေးလိုက်တဲ့ကတိထဲမှာ
ဒီကအားဖြင့်တော့သူကဒီကျွန်တော်ဖက်ဒရယ်စနစ်ပုံစံဖြစ်အောင်ပေါ့လေဒီရေးဆွဲထားတာဖြစ်တာပေါ့ဥပမာအားဖြင့်မြို့နယ်အဆင့်ခရိုင်အဆင့်ပြည်နယ်တိုင်းဒေသကြီးအဆင့်အုပ်ချုပ်ရေးမှုတွေဟာအုပ်ချုပ်ရေးဌာနတွေဟာပြည်ထရေးဝန်ကြီးလက်အောက်မှာမရှိရဘဲနဲ့တက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်တွေရဲ့အစိုးရအဖွဲ့ရဲ့လက်အောက်မှာရှိရမယ်ဆိုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေမှာရေးသားထားတယ်အဒီအားကိုအရင်အစိုးရလက်ထက်တုန်းကတတိထားမိပေမဲ့လို့ဒီဗဟုချုပ်ကံမှုရှော့ချဖို့ကိစ္စကိုသူတို့တစ်ခုခုကြောင့်ပေါ့နော်အကြောင်းတစ်ခုခုကြောင့်သူတို့မလုပ်ခဲ့ဘူးပေါ့နော်မလုပ်ခဲ့ တနေသားမျိုးရှိတယ်အဲအဲ့ဒီကိစ္စကတော့မြင်သာထင်သာတဲ့ကိစ္စတစ်ခုပေါ့တခြားဥပဒေပြုရေးကိစ္စတွေမှာလည်းပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေကိုပြည့်ရထားတဲ့အခွင့်အာဏာတွေရှိတယ်အဲ့ဒါတွေကိုလည်းပထမအကြိမ်အစိုးရတက်တန်းပထမအကြိမ်လွှတ်တော်တက်တန်းတွေတုန်းကကောင်းကောင်းမကျင့်သုံးခဲ့ဘူးပေါ့နော်အဲ့ဒီတုန်းကလည်းကျွန်တော်တို့ဒီဖက်ဒရယ်စနစ်ဆိုတာလည်းကောင်းကောင်းနားမလဲနောက်တစ်ခုကဘိုလ်ချုပ်ကင်မှုကိုပဲအကုန်လုံးအစအစအရာရာအားကိုးနေတဲ့အချိန်ဆိုတော့ဒီဟာကိုလောကကောင်းမှလည်းမသိအခုသမရဦးဝင်းမြင့်ကဒီဟာကိုထောက်ပြပြောဆိုလိုက်တဲ့ဟာကကျွန်တော်ထင်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေဘောင်တွေကအဲ့ဒါလိုဘိုလ်ချုပ်ကင်မှုရှော့ချရမယ့်ကိစ္စတွေကိုဒီရည်ရွယ်ပြီးတော့ပြောပုံရပါတယ်အခြေခံဥပဒေကခွင့်ပြုထားတာဖြစ်တဲ့အတွက်ကြောင့်မလို့လုံးလို့ရပါတယ်အောက်ခြေမှာတကယ်တမ်းလုံနိုင်ကြိုင်နိုင်မဲ့ထိုးသွင်းပြီးတော့ပေါ့နော်ကိုတိုင်းဒေသကြီးပြည်နယ်ရဲ့အခွင့်အာဏာကိုကြီးပြေဘဝအသုံးချပြီးဒီဆောင်ရွက်သွားဖို့ပဲလိုတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဒါပေမဲ့ပြည်ထောင်သွားသွားပြောရဲတခခုအခြေအနေကြောင့်မလုဖြစ်ခဲ့ဘူးဆိုတာအဲ့တခခုအခြေအနေဆိုတာကဘာလဲပုံမှန်လင်းလင်းပြောရင်တစ်ဖက်ကပြည်ထောင်ဝန်ကြီးတို့ဘာလို့ကိုရွေးချယ်ပြေးခဲ့တဲ့တပ်မတော်ရဲ့သဘောထားကိုငဲ့ကွက်ခဲ့ရလို့လားအခုခါမှာတော့တပ်မတော်ကအဲ့လိုလုလိုက်ရင်ကြီးကြီးဖြူဖြူစီးပါမလားဆိုတာလည်းဆက်ဆွေးနွေးပါဦးပြည်ထောင်
အဲအရင်ကတည်းကတော့ကျွန်တော်ထင်ပါတယ်ဟိုကျွန်တော်တို့စစချင်းဆိုတော့အခြေခံဥပဒေကိုကောင်းကောင်းနားမလည်ကြတာလဲပါတာပေါ့လေကျွန်တော်တို့အပါဝင်အစိုးရအဖွဲ့ဝင်တွေတော့ဥက္ကဋ္ဌများအပါဝင်ပေါ့နော်အခြေခံဥပဒေကိုကျွန်တော်တို့ကစပြီးတော့ဒီလှုပ်ရင်းတင်တင်ရင်းလှုပ်ဆိုတဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့ဘယ်သူမှလည်းစိတ်စက်စက်ဒီဥစ္စာကိုမသိဘူးနောက်တစ်ခုကဒီဟာကနိုင်ငံရေးအရာဒါဖက်ဒရယ်စနစ်ပုံစံဆွဲထားတယ်ဆိုတဲ့ဥစ္စာကိုလည်းကျင်းလင်းလင်းလင်းနားမလဲတဲ့အခါကျတော့ဒီအုတ်ချုပ်ရေးကဒီရေရေးကပဲကင်ထားတာဖြစ်လိမ့်မယ်လို့ပြတ်ချကြတာပေါ့လေတနည်းပြောရမယ်ဆိုလို့ရှိရင်ဒီရေရေးဝန်ကြီးဌာနကကျွန်တော်အုတ်ချုပ်ရေးကိုဆက်လက်ပြီးတော့ကင်ထားဖို့ကိုရခင်အစိုးရကလည်းလိုလိုလားလားဒီဘိုလ်ချုပ်ကင်မှုကိုကျင့်သုံးခဲ့တယ်လို့ဦးသိန်းစင်အစိုးရကလည်းဆက်ပြီးတော့ကျင့်သုံးလိုတဲ့စိတ်ဆန္ဒရှိပုံရပါတယ်ဒါကြောင့်မလို့ဒီဥစ္စာကိုမပြောင်းလဲခဲ့တာပဲเนาะနောက်ပိုင်းဒီဘက်ဖြစ်မှာကတော့ဒါနဲ့ပတ်သက်လို့ဝေဖန်ပြောဆိုထောက်ပြတာတွေလည်းရှိတယ်မီဒီယာသမားတယောက်ကဥဇော်သေးကိုလှမ်းပြီးတော့မေးလိုက်တဲ့အခါမှာဥဇော်သေးကဟုတ်ပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့တက်ဆိုင်ရာအုပ်ချုပ်ရေးအစင်းစင်းကိုတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရဘောက်ကိုပြောင်းဖို့အတွက်ဆိုရင်ဥပဒေတစ်ခုပြဋ္ဌာန်းပြီးတော့ဒီဆောင်ရွက်လို့ရပါတယ်ဆိုပြီးတော့ဖြေလိုက်တယ်အဲ့ဒီနောက်ပိုင်းမှာတကယ်တမ်းလောက်တဲ့အခါမှာတချို့သောဥပဒေတွေကမပြင်ဆင်ရသေးတာမဖြတ်သိမ်းရသေးတာရှိတော့ညှိနှိုးနေတယ်အခုအချိန်မှာတော့ဒီအုပ်ချုပ်ရေးတွေဟာတော့တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်တွေကကျင့်သုံးရမယ့်ဟာတွေဖြစ်တယ်ဆိုတာသဘောပေါက်လာတာနဲ့အမျှဒါတွေကဆောင်ရွက်လို့ရပါတယ်အခုအချိန်ကဥပဒေနဲ့ဆန့်ကျင်ခြင်းမညီညွတ်ခြင်းမရှိဘူးလို့ကျွန်တော်အဲ့လိုယုံကြည်ပါတယ
်ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေမှာတက်မတော်ရဲ့ညွန်ညင်မှုကိုလည်းထက်ထွက်စရာမလိုဘူးဆိုတဲ့သဘောပေါ့ဆရာဦးတင်မောင်တန်းကဘယ်လိုသဘောရပါလဲ decentralization နဲ့ပတ်သက်ပြီးတော့တကယ်ထိထိရောက်ရောက်လုပ်နိုင်မလို့ထင်ပါလားအကန့်အသတ်တွေငက်ွယ်ရမယ့်ဟာတွေမရှိဘဲနဲ့ထွတ်ထွတ်ချူချူလုပ်နိုင်မလို့ဆရာထင်သလားဆရာ
ပထမဆုံးကတော့ဆရာဒီဖွဲ့စည်းပုံကိုတက်မတော်ကဆွဲတယ်ဒီအဲ့တော့ဖွဲ့စည်းပုံမှာလုပ်ပိုင်ခွင့်တွေပေးထားတာကိုတက်မတော်ကလည်းတည်တည်လားဖြစ်တယ်လို့ကျွန်တော်ထင်တယ်လူတွေထင်တာနဲ့အခြားစီပေါ့နော်ပထမဆုံးကတော့ဒီနေ့တိုင်းဒေသကြီးအစိုးရရဲ့ယုံပါဒီရေးဝန်ကြီးဌာနအောက်မှာရှိတဲ့ထရေဥပ္ပိုလ်ယုံကနေယူရမယ်ဆိုတာဖွဲ့စည်းပုံမှာပြဋ္ဌာန်းထားတယ်အကြိမ်ထဲမှာပဲဒီနေ့တိုင်းဒေသကြီးရဲ့ဖွံ့ဖြိုးတိုးတက်မှုစီမံကိန်းတွေလူဝါဒနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်ဖို့လိုအပ်လို့ရှိရင်မိမိရဲ့ကိုယ်ပိုင်နယ်ဘက်ဝန်ထမ်းဖွဲ့စည်းဖို့လေဖွဲ့စည်းခွင့်ရှိတယ်လို့ပုံမှန်159မှာပြဋ္ဌာန်းထားတယ်။ဆိုတော့ဒါကစရဲကဒီဇိုင်းရကူကတည်ပြီးသားလို့ထင်တယ်။လုပ်လို့လည်းရမယ်လို့ကျွန်တော်ထင်တယ်။မန်းလေးမှာလုပ်ခဲ့ကြတယ်များအစ်စ်ကြောင့်ပြောရလို့ရှိရင်ဝန်ထမ်းတွေကလည်းပထမပိုင်းမှာနည်းနည်းစွေးစွားဖြစ်တယ်မလုပ်ဘူးမကြိုက်ဘူး။ဟောမလုပ်ဘူးမကြိုက်ဘူးဆိုတာကဒီဘူဝါဒကိုတိုင်းစစ်ဒေသကြီးမှာခြားတယ်နော်အစီအစဉ်လေးနောက်ပြီးတော့စီမံချက်တွေကိုတိုင်းစစ်ဒေသကြီးမှာတိတိကျကျတတိချာချာရေးတယ်ဆိုတာမျိုးဒီလိုလုပ်ပုံပိုင်းနဲ့ကောင်းနေနဲ့အောက်ချိန်မှာမလုပ်ခဲ့ရဘူးပေါ့နော်အဲ့ဒီချိန်မှာနည်းနည်းလေးဘာလုပ်နေလဲဆိုတော့သဝေဇဝါလေးဖြစ်တာရှိတယ်ဒါပေမဲ့ဝန်ကြီးချုပ်ရဲ့ဦးဆောင်မှုအောက်မှာမို့လို့ကျွန်တော်တို့လုပ်တဲ့အခါမှာဟိုဖြစ်တဲ့ဝန်ကြီးဌာနတွေကလည်း အခုကအင်မတန်နေပါတယ်ဝင်ပြီးဌာနနဲ့ဖိတိုက်တွေ့တာတွေလည်းကျွန်တော်တို့မတွေ့ခဲ့ရဘူးအတိပြောလို့ရှိရင်တိုင်းဒေသကြီးအစ်စ်မှာလုပ်တဲ့စီမံချက်တွေမှာကဝင်ပြီးဌာနကလုပ်နေတဲ့မူဝါဒတွေကိုအားဖြစ်သေးရတယ်ရောက်တယ်အတန်အားဖြစ်မှုကိုတွတ်တွေ့ရတယ်ပေါ့နော်ဥပမာအားဖြင့်အစားအသောက်တွေစီးစစ်တဲ့ FDA လို့လုပ်ငန်းမျိုးမှာလည်းအဲ့ဒီလိုအားဖြစ်မှုမျိုးမန္တလေးနဲ့ပဲဟိုကြားထဲမှာကျွန်တော်တို့တွေ့ရတယ်နော်လေယာဉ်ဆိုင်ပြည်ဝင်ပြီးဌာနမှာလုပ်မဲ့agriculture good practice ပေါ့နော်။ဒါရိုက်ပြည်လို့ပုံပိုင်ပုံခေါင်းနေမှာလဲအားဖြည့်တဲ့ဟာမျိုးတွေကျွန်တော်တို့တွားပြီးတွေ့ရတယ်ပေါ့နော်။ဆိုတော့အဲ့ဒီအတွေ့အကြုံတွေရပဲတမရကြီးကပြောတယ်လို့ကျွန်တော်ထင်တယ်။အဲ့တော့စိတ်အခက်အခဲမရှိတော့ဘူးလို့ကျွန်တော်စိတ်ထဲမှာထင်ပါတယ်။ဟုတ်ကဲ့။ဟိုအတွက်ကိုတိုင်းဒေသကြီးအဆင့်အစိုးရဒီအတွက်ကို